မနေ့ကကချင်ပြည်နယ်အစိုးရနဲ့တရုတ်တံမတ်ကြီးနဲ့တွေ့တော့တရုတ်တံမတ်ကြီးကမြစ်ဆုံစီမံကိန်းကိုပြန်ပြီးဆလုပ်ရဲဆိုပြီးတော့ပြောတာတွေ့ရပါတယ်ဒီပေါ်မှာဆရာဦးခက်တိန်နှုရဲ့သဘောထားသိချင်လို့ပါဟုတ်ကဲ့
မြစ်ဆုံကတော့ကျွန်တော်တို့ဒီနေ့အနေနဲ့ရောကျွန်တော်တို့အနိုင်ငံအနေနဲ့ရောပြန်မလုပ်တဲ့ပြန်မဆတဲ့လုပ်ငန်းစီမံချက်တစ်ခုဖြစ်တယ်လို့အဲ့လိုပဲတုံ့တက်တယ်
ဟုတ်ကဲ့တရုတ်အစိုးရဘက်ကအရင်ပြီးခဲ့တဲ့လတွေတုန်းကလည်းတခါပြောတာတွေ့ရပါတယ်ဒီမြစ်ဆုံစီမံကိန်းကိုပြန်ဆဖို့ NLD အစိုးရကိုတိုက်တွန်းသွားမယ်ဆိုပြီးတော့ပြောတာလည်းရှိရအခုတခါလည်းဒီကကချင်ပြည်နယ်အစိုးရနဲ့ဒီမြစ်ဆုံစီမံကိန်းကိုပြန်ဆလို့လည်းဆိုပြောတာဆိုတော့လေတရုတ်အစိုးရဘက်ကဒီမြစ်ဆုံစီမံကိန်းကိုပြန်ဆဖို့နှီးမျိုးစုံတုံးနေတာဘာကြောင့်လို့များထင်ပါလဲရှင့်ဥက္ကဋ္ဌနေတယ်ဘယ်လိုမြင်ပါလဲရှင့
်တို့ဘက်ကတော့တို့နိုင်ငံရဲ့ရစ်စ်တအားလိုအပ်ချက်ကြောင့်ရရှိလို့မို့ကြောင့်လည်းဖြစ်နိုင်တယ်။အဲနောက်တစ်ခုကတော့ဒါစီးပွားရေးအနေနဲ့လည်းဖြစ်နိုင်တယ်။နောက်တို့အနေနဲ့ဒါအင်ဂျင်နိုင်ငံတွေကနေပြီးတော့တို့နိုင်ငံအတွက်အထောက်အကူပြုမဲ့ဒီစီးပွားရေးဖြစ်ဖြစ်နောက်တရားစတာတွေဖြစ်ဖြစ်ဒီတော့လည်းပတ်သက်တာဖြစ်ဖြစ်ဒါလည်းစစ်နဲ့ပတ်သက်တာဖြစ်ဖြစ်ဟိုကုန်စည်စစ်မှုနဲ့ဖြစ်ဖြစ်တို့ကနိုင်ငံကြီးတစ်ခုအနေနဲ့ဆိုတော့ဒါတွေအားလုံးကလည်းပဲတို့နိုင်ငံရေရှည်ရည်တည်ဖို့ဆိုရင်ဒါတွေလည်းလိုအပ်လို့လည်းဖြစ်နိုင်ပါ
ဟုတ်ကဲ့အခုကချင်ပြည်နယ်အတွင်းမှာဒီစီမံကိန်းတွေပေါ့လေဒီရေအားလျှပ်စစ်စီမံကိန်းပါဝင်စီမံကိန်းတွေကိုဒီဘဟုကချုပ်ကင်တာမျိုးမဟုတ်ဘဲနဲ့ဒီပြည်နယ်အစိုးရကပဲတိုက်ရိုက်ကင်တွယ်သင့်တယ်ဆိုပြီးတော့ထောက်ပြတာတွေလည်းရှိတယ်ဥက္ကဋ္ဌနိုင်ငံရောဘယ်လိုမြင်ပါလဲရှင
့်အခုဒီကိစ္စကတော့ဟိုတုန်းကနိုင်ငံတော်အစိုးရကကင်တွယ်ခဲ့တယ်စစ်စစ်ဆောင်ရွက်ခဲ့တယ်ဆိုတော့ဒီချိန်မှာကတော့နိုင်ငံတော်အစိုးရတစ်ခုထဲနဲ့ဆုံးဖြတ်လို့လည်းမဖြစ်တော့တဲ့ကျွန်တော်တို့နိုင်ငံရေးစနစ်ဖြစ်နေတယ်ဆိုတော့နိုင်ငံလုံးရဲ့ပြည်သူတွေအားလုံးရဲ့သဘောဆန္ဒအရေးကြီးတဲ့အနေအထားဖြစ်သွားတာပေါ့
ဟုတ်ကဲ့နှစ်နိုင်ငံဆက်ဆက်ရေးအခြေအနေတွေမထိခိုက်အောင်နောက်တကနှစ်နိုင်ငံကတိကဝတ်တွေအရဒီတတ်မှတ်စံချိန်စံနှုန်းတွေနဲ့အညီဆောင်ရွက်သွားမယ်ဆိုရင်ရောဟိုကချင်လူထုကရောဘယ်လိုရှိမလဲရှင့်ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ရှင့
်ကျွန်တော်ဒီတော့ကတော့ဒါကချင်လူထုဖြစ်ဖြစ်ပေါ့နော်အချင်းပြည်နယ်သူပြည်နယ်သားတွေဖြစ်ဖြစ်တိုင်းငံလုံးကနိုင်ငံသူနိုင်ငံသားတွေဖြစ်ဖြစ်ဒီကိစ္စကတော့လုံ့ဖို့သဘောတူတဲ့အနေအထားမရှိဘူ
းဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကလည်းပြောထားပါတယ်ပြည်သူတွေသဘောမတူလို့ရှိရင်ဆောင်ရွက်မှာမဟုတ်ဘူးဆိုတော့ပြောထားတယ်လည်းရှိတော့လေဟိုတကယ်လို့များတရုတ်ဘက်ကအခုလိုစ조사မှုတွေရှိလာမယ်ဆိုရင်ရောဆရာအခြေအနေတွေဘယ်လိုများဖြစ်သွားနိုင်မလဲရှင့
်တရုတ်ဒီဘက်ကတော့ပြီးခဲ့တဲ့အဲ့ဒီတော့ငါအစိုးရနဲ့တို့တို့လည်းလက်မှတ်ထိုးထားတယ်ဆိုတော့တို့တို့ကတော့စူးစမ်းကြမှာပဲလေအဲဒါပေမဲ့အဲ့ဒီတော့ငါတော့ဒီသူတွေရဲ့သဘောထားစံသာရယူခြင်းမရှိခဲ့တဲ့အခြေအနေကိုလို့အခုကျတော့တို့တို့နိုင်ငံကဒီမိုကရေစီနိုင်ငံဖြစ်တယ်ဆိုတော့ဒီသူတွေရဲ့သဘောထားသဘောတူညီချက်ရယူရမယ့်အချိန်အခါပြန်ဖြစ်သွားတာပေါ့
ဒီရေကာတာတွေဒီစောက်တာပေါ့လေဒီတိုင်းပြည်တချို့မှာလည်းပတ်ဝန်းကျင်ပျက်စီးမှဆိုလို့ဆိုပြီးတော့ထပ်မစောက်တာတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးတဲ့နည်းတဲ့နိုင်ငံတွေမှာလည်းတိစောက်နေတာတွေရှိတယ်။မြန်မာနိုင်ငံလိုဒီနိုင်ငံမျိုးမှာကောဒီလိုရေကာတာမျိုးတွေအခုတိစောက်တာတွေကမလုတင်ဘူးလားလုတင်လားဥက္ကဋ္ဌထိန်နှံကောဘလို့မြင်ပါလဲရှင့
်ဒီရေကာတာတိစောက်တယ်ဆိုတာဒီကောင်းစင်တစ်ခုထဲနဲ့ဒါကိုဆုံးဖြတ်လို့တော့မရဘူးပေါ့နော်။အဓိကကတော့ကျွန်တော်တို့အနေနဲ့အခုမြစ်ဆုံကိုကျွန်တော်တို့ကဆွေးနွေးပြီးတော့အခုအဲ့ဒီကောင်းစင်ပေါ်မှာတုံ့တက်တာကိုဒါကြောင့်မြစ်ဆုံမှာကတော့ဒါမလုတင်တဲ့ကိစ္စတစ်ခုဖြစ်တယ်။ဒါနဲ့နေရာဒီမှာသဘာဝပတ်ဝန်းကျင်အခြေအနေနဲ့ဖိမ့်သိမ့်တဲ့အနေအထားမျိုးအနေရှိမှုမရှိမှုအနေနဲ့အနေအထားမျိုးတွေတချို့နေရာတွေမှာလုံလို့ရတဲ့နေရာတွေလည်းရှိမှာပါ။ဒါမဲ့အခုကကျွန်တော်တို့အားလုံးပြောနေတဲ့နေရာကတော့မြစ်ဆုံဖြစ်တဲ့အတွက်တော့ဒီမြစ်ဆုံကတော့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလုံးရဲ့သဘောဆန္ဒပေါ်မှာရယူပြီးတော့လုံရမယ့်ကိစ္စမျိုးဖြစ်တဲ့အတွက်ကြောင့်ဒါတနိုင်ငံလုံးကျွန်တော်တို့တပြည်နယ်လုံးကဒါကိုသဘောမတူတဲ့အတွက်ကြောင့်ဒီကိစ္စကတော့ပြန်ပြီးတော့ဆွေးနွေးညှိနှိုင်းရတဲ့အနေအထားမျိုးပြီးခဲ့တဲ့အစိုးရလုပ်ခဲ့တဲ့အစိုးရပေါ်လေအဲ့ဒီတုန်းကဒါတော့အစိုးရအချင်းသဘောတူထားတဲ့ဆိုပေမဲ့ဒီနေရာတော့ဒီမိုကရေစီပြည်သူကိုဘဟုပြုတဲ့အတွက်ပြည်သူတွေရဲ့ဆန္ဒအတိုင်းပဲဒါကိုပြန်ပြီးတော့ဟိုပြောင်းလဲတဲ့ရင်ပြောင်းလဲပြီးတော့ပဲဆောင်ရွက်ရမယ်အနေအထားဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကပြည်သူတွေအားလုံးကဒီဆောက်ဖို့ကိုသဘောမတူဘူးမတူဆောက်ဖို့ကိုပဲအားလုံးကဆန္ဒရှိနေတဲ့အနေအထားဖြစ်တယ်။
ဟုတ်ကဲ့အခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်။